This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပေးဆေးအနာရှင်ဘီတို့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်မင်္ဂလာညချမ်းမှာဒီကနေ့2024ခုနှစ်နိုဝင်ဘာလ13ရက်နေ့ရေဒီယို NUG ရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်များစတင်မှာတော့မယ်ရှင်ပထမဆုံးအနေနဲ့စီးရီးသတင်းများကိုရန်နိုင်မှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင်
ရေဒီယို NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2024ခုနှစ်နိုဝင်ဘာလ13ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဖလန်းနဲ့မင်းတက်တိုက်ပွဲပြင်းထန်နေတယ်လို့ချင်းကြီးနောင်ဖွဲ့ထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်ချင်းပြည်နယ်တဲကမင်းတက်နဲ့ဖလန်းမျိုးမှရှိတဲ့စစ်ကောင်စီစခန်းတွေကိုဒိုးစစ်စင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့ချင်းကြီးနောင်ဖွဲ့ Chin Brotherhood ကဒီနေ့နိုဝင်ဘာလ13ရက်မှာတရားဝင်ထုတ်ဖော်ပြောဆိုလိုက်ပါတယ်။မင်းတပ်နဲ့ဖလန်းမျိုးမှရှိတဲ့စစ်ကောင်စီစခန်းတွေကိုချင်းတော်လိုင်းတပ်တွေနိုဝင်ဘာလ9ရက်ကစပြီးတပြိုင်နက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေတာလို့ဆိုပါတယ်။ဒါဟာချင်းကြီးနောင်စစ်စင်ရေး Operation CB ကိုဖော်ဆောင်နေတာဖြစ်ပြီးမာမိတ်ဖွဲ့စည်းချုပ်ကလည်းမိဘဖွဲ့စည်းတွေကလည်းအိမ်နီးချင်းကောင်းပီသားစွာနဲ့ပူးပေါင်းတိုက်ပွဲဝင်နေတယ်လို့အသိပေးထားပါတယ်။ဖလန်းမျိုးသိမ်းတိုက်ပွဲမှာဆိုရင် Yes ကနဲ့ထွေဦးယုံကိုတိုက်ခိုက်သိမ်းပိုက်ထားနိုင်ပြီဖြစ်တာကြောင့်မျိုးစုံမှရှိတဲ့ခလာရ268တက်ကိုသာသိမ်းပိုက်ဖို့ကြံတော့တယ်လို့ဒေသစည်သတင်းရင်းမြစ်တွေကပြောပါတယ်။ဒါကြောင့်စစ်ကောင်စီဘက်ကမျိုးမကြရေးကလေးမျိုးမှရှိတဲ့အမြောက်တက်ကနေဖလန်းမျိုးဘက်ကိုမဇိုင်းတုံးတွေနဲ့ပစ်ကူပေးပြီးအပြင်းထန်ခုခံတိုက်ခိုက်နေတယ်လို့သိရပါတယ်။အလားတူမင်းတပ်မျိုးကိုလည်းစစ်ကောင်စီကလေးချောင်းကနေနေစဉ်နှီးပါအပြင်းထန်တိုက်ခိုက်နေတဲ့အတွက်မျိုးဘော်ရက်ွက်တွေကနေအချို့မိလောင်ပျက်စီးနေတာတွေလည်းရှိနေပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာစစ်စင်ရေးသတင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးသတင်းမှားတွေထွက်ပေါ်နေတဲ့အတွက်သတင်းအမှားတွေရေးသားဖြန့်ဝေတာမျိုးမလုပ်ကြဖို့ချင်းကြီးနောင်ဖွဲ့ကမြစ်တာရက်ခံတာပါလေချင်းကြီးနောင်အနေနဲ့တိကျမှန်ကန်တဲ့သတင်းတွေနဲ့အောင်ပွဲရသတင်းတွေကိုအချိန်နဲ့တပြေးညီဆက်လက်ထုတ်ပြန်ပေးမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါလေချင်းကြီးနောင်ဖွဲ့မှာချင်းမျိုးသားကောင်စီမင်းတက်ချင်းမျိုးသားဖွဲ့ချုပ် CNO Zoomi Federal CEO ZFU ချင်းကာကွယ်တပ်ကံပလတ်ချင်းလန်းကာကွယ်တပ်မတူပီတပ်မဟာတင့်နဲ့မရနယ်မြေအုပ်ချုပ်ရေးကောင်စီ MTC တို့ပါဝင်တယ်လို့သိရပါပါတယ်ခင်ဗျာကုဒကမိုးကုတ်ပြူဟာအမှတ်1222တန်ရင်မှုကိုစီရေးပြူဟာထူးချွန်စုချီးမြှင့်တဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းစင်ကူးမြို့နယ်စစ်စင်အတွင်းကြည်တချက်မဖောက်ရဘဲပြူစော်တီခေါင်းဆောင်တို့ဖြစ်တဲ့ရီတော်ငနိုင်အပါဝင်ပြူခေါင်းဆောင်တွေနဲ့လက်နက်ကင်ပြူတွေလက်နက်ချအညံ့ခံလာစေဖို့စီယုံသိမ်းသွင်းနိုင်ခဲ့တဲ့တန်ရင်မှုဒိုလေးကိုစီရေးပြူဟာထူးချွန်စုပေးရချီးမြှင့်လိုက်ခြင်းဖြစ်တယ်လို့မိုးကုတ်ပြူဟာအမှတ်1222တန်ရင်ကထုတ်ပြန်ပါတယ်။12ခုဒုတိယလှိုင်းစင်ကူးမြို့နယ်စစ်စင်ရေးမှာစစ်ကောင်စီထိန်းချုပ်နယ်မြေကနေထွက်ပြေးနေတဲ့စင်ကူးမြို့နယ်ပြူစော်တီခေါင်းဆောင်ရေတော်ငနိုင်အပါဝင်ထုံကြီးစဲတဲ့ဒိုးပင်ကုန်းဇီးပင်ကုန်းရေတော်အစရှိတဲ့ရွာတွေကပြူစော်တီခေါင်းဆောင်တွေနဲ့လက်နက်ကိုင်ပြူစုစုပေါင်း100ခန်းကို PDF တက်ရှိရာနယ်မြေထိခေါ်ပြီးစီယုံသိမ်းသွင်းနိုင်ခဲ့တဲ့အတွက်မိုးကုတ်ပြူဟာအမှတ်1222တိုင်ရင်ကတိုင်ရင်မှုဒိုးလေးကိုစည်ရေးပြူဟာထူးချွန်စုပေးရချီးမြှင့်လိုက်တယ်လို့သိရပါတယ်ရန်သူနယ်မြေရောက်ပြီးသားပြူတွေနဲ့ထွက်ပြေးသွားတဲ့ပြူတွေလက်နက်နဲ့တကွရန်သူနယ်မြေရောက်နေချိန်မှာစစ်ပရိရဲ့တုံးပြီးပြန်လဲစီယုံသိမ်းသွင်းကလက်နက်ချအညက်ခံခိုင်းခဲ့တာလို့ဆိုပါတယ်စင်ကူးမြို့သိမ်းတိုက်ပွဲမှာပြူစော်တီခေါင်းဆောင်တွေပြင်စစ်ကောင်စီဘက်ကဒူဘုံမူကြီးတူဝုံမူတူပိုကြီး၄ဦးပိုတူတက်ကြက်ကြီး၄ဦးဒုတက်ကြက်၄ဦးတက်ကြက်၂ဦးတပ်သား၉ဦးလက်ပံလာနဲ့စင်ကူးမြို့နယ်ကစခန်းမှု၂ဦးဖမ်းဆီးရမိခဲ့တယ်လို့စစ်ရေးမှတ်တမ်းတွေကသိရပါတယ်ဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေကိုတော့ဇူလိုင်လ၁၉ရက်နေ့မှာမန္တလေး PDF တံလွှဲပြောင်းအပ်နိုင်ခဲ့တယ်လို့လည်းသိရပါဗျ။တော်လိုင်းတက်တွေအနေနဲ့စင်ကူးမြို့နယ်ကိုသိမ်းပိုက်နိုင်တာဟာမ မန္တလေးတိုင်းအတွင်းပထမဆုံးသိမ်းယူနိုင်တဲ့မြို့ဖြစ်ပြီးစစ်စင်ရေးကာလအတွင်းစစ်တုံးမှအများပြားဖမ်းဆီးရမိခဲ့သလိုလက်နက်ခဲယမ်းတွေလည်းအများပြားသိမ်းဆီးရရှိခဲ့ပေမဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေအဆက်မပြတ်ပြုလုပ်ခဲ့တာကြောင့်မြို့နယ်ဧရိယာနဲ့အရသာပြည်သူပိုင်အိမ်တွေထိခိုက်ပျက်စီးခဲ့ရပါတယ်ခင်ဗျာ။အခုတခါတပေကျင်းမြို့နယ်ကအမှတ်73တပ်မတော်တမ်းမြင့်တနန်းကျောင်းကွန်တမိုင်းစခန်းနဲ့ကြောက်ကြီးစခန်းကိုသိမ်းပိုက်နိုင်ရေးပိတ်ဆို့တိုက်ခိုက်နေတယ်လို့ PLA ပြောကြားတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းတပေကျင်းမြို့နယ်တွင်ကအကြမ်းဖက်စစ်ကောင်စီရဲ့အမှတ်73တပ်မတော်တမ်းမြင့်တင်းနှန်းကျောင်းတက်ကက73ကွန်တမိုင်းစခန်းနဲ့ကြောက်ကြီးစခန်းတို့ကိုသိမ်းပိုက်နိုင်ဖို့ပိတ်ဆို့တိုက်ခိုက်နေတယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကထုတ်ပြန်ထားပါတယ်။တပေကျင်းမြို့နယ်တွင်းငယ်ကြီးရွာမှာရှိတဲ့အကြမ်းဖက်စစ်တပ်စခန်းကို TNLA နဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA တို့ဩဂုတ်လ18ရက်မနက်9နာရီကစပြီးတိုက်ခိုက်ခဲ့ရမှာညနေ၄နာရီမှာတွင်းငယ်တက်စကန်ကကျမ်းပတ်စစ်သားတွေစခန်းကိုဆွန့်ခွာထွက်ပြေးသွားတဲ့အတွက်တွင်းငယ်ခြေရွာတစ်ခုလုံးကိုအောင်မြင်စွာသိမ်းပိုက်ရရှိခဲ့တာ၃လနီးပါးရှိနေပြီလို့ဆိုပါတယ်။ဒါ့အပြင်တပေချင်းမြို့နယ်မိုးမိတ်တွင်းငယ်လမ်းတစ်ခုလုံးကို TNLA, PLA နဲ့အခြားမဟာမိတ်တပ်တွေထိန်းချုပ်ထားပြီးမိုးကုတ်တပေချင်းလမ်းပိုင်းကခလာရ148ဖော်ရော့လမ်းစုံကစစ်တက်စကန်တွေကိုလည်း TNLA, PLA နဲ့အခြားတပ်ပေါင်းစုတွေတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်တယ်လို့အသိပေးထားပါတယ်။ဒါကြောင့်သိမ်းပိုက်ဖို့ကြမ်းနေတဲ့တတက73ကွန်မိုင်းနဲ့ကြောက်ကြီးစကန်တို့ကိုဆက်လက်သိမ်းပိုက်နိုင်ဖို့ TNLA PLA နဲ့အခြားတပ်ပေါင်းစုတွေစ조사နေတာလို့နားလည်ရပါတယ်။တကက73တက်ကို PLA နဲ့ TNLA တို့ပူးပေါင်းတိုက်ခိုက်နေပြီးကွန်မိုင်းနဲ့ကြောက်ကြီးတက်ကိုတော့ PLA TNLA နဲ့မန္တလေး PDF တို့ပေါင်းပြီးတိုက်နေတယ်လို့သိရပါတယ်။လက်ရှိမှာတော့အမှတ်73တပ်မတော်တမ်းမြင့်လေးချင်းချောင်းတတက73ကိုဝိုင်းရံပိတ်ဆို့ထားတာ3လနီးပါးရှိနေပြီဖြစ်ကကွန်မိုင်းနဲ့ကြောက်ကြီးစကန်ကိုအောင်မြင်စွာသိမ်းပိုက်နိုင်ဖို့မာမေးတွေနဲ့အတူတိုက်ပွဲဝင်နေတယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကထုတ်ပြန်ထားပါလိမ့်ခင်ဗျာ။ကုဆလပီမြင်းမှုနယ်မှာစစ်ကား2စီးကိုမိုင်းဆွဲတိုက်ခိုက်မှုစစ်တပ်က5ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းမြင်းမှုမြို့နယ်မှာစစ်ကား2စီးကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သား5ဦးသေဆုံးသွားတယ်လို့ BLDF တပ်ခွဲအညာမိုင်းတပ်ဖွဲ့ကဆိုပါတယ်။စကိုင်းမြို့ခြေဆိုင်တပ်မ33ကထွက်လာတဲ့စစ်ကား2စီးနဲ့မုံရွာမြို့ဘက်ကထွက်လာတဲ့စစ်ကား2စီးဟာမနေ့ကနိုဝင်ဘာလ12ရက်နေ့လယ်12နာရီခွဲကအချိန်မှာမုံရွာမတလေးလမ်းပိုင်းကမြောင်လမ်းခွဲမှာရှိတဲ့စစ်သားတွေကိုတင်ပြီးထွက်သွားတယ်လို့သတင်းရတဲ့အတွက်မိုင်းဆွဲတိုက်ခတ်ခဲ့တာလို့သိရပါတယ်။မြောင်လမ်းခွဲမှာရှိတဲ့စစ်သားတွေကိုတင်ပြီးစကိုင်းဘက်ပြန်လာတဲ့စစ်ကားနှစ်စီးကိုမြင်းမှုမြို့နယ်အာလကပဂျေးဘာနီမှာတော်လိုင်းတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခတ်ခဲ့တာဖြစ်ပြီးစစ်သား5ဦးသေဆုံးကထိခိုက်ဒဏ်ရာသူတွေလည်းရှိတယ်လို့ပြောပါတယ်။အခုလိုမိုင်းဆွဲခံရပေမဲ့စစ်ကားတွေဘက်ကစစ်ကောင်စီတပ်ဖွဲ့တွေကစနက်တွေနဲ့ရန်တမ်းပစ်ခတ်ကဆက်လက်မောင်းနှင်သွားတယ်လို့လည်းသိရပါတယ်။ဒီတိုက်ခိုက်မှုကိုချောင်းမြို့အခြေစိုက်ဗမာလူမျိုးရေးဒီမိုကရက်တစ်တပ်ဦးBLDF တပ်ခွဲအညာမိုင်းတပ်ဖွဲ့ဇာမနီတပ်ဖွဲ့နဲ့တောင်းပြင်းတပ်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော်လိုင်းတပ်ဖွဲ့ဝင်တွေအထူးကံမရှိဘူးလို့လည်းသိရပါပါတယ်ခင်ဗျာ။ကုဒကနထိုးကြီးနဲ့အမြန်လမ်းပိုင်းမှာရှိတဲ့စစ်စကန်ကိုရော့ကတ်နှလုံးနဲ့ပြစ်ခတ်တိုက်ခိုက်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်အတွင်းကအမြန်လမ်းမိုင်းတိုင်းအမှတ်319မှာရှိတဲ့အချမ်းပတ်စစ်တပ်အထိုင်စကန်ကိုရော့ကတ်နှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့နထိုးကြီး PDF တပ်ဖွဲ့ကပြောပါတယ်။ရန်ကုန်မန္တလေးအမြန်လမ်းပိုင်းမိုင်းတိုင်းအမှတ်319မှာတက်ဆွဲပြီးထိုင်ချနေတဲ့ကျမ်းပတ်စစ်သားတွေကိုဒေါ်လာရဲဘော်တွေကနိုဝင်ဘာလ17ရက်နေ့ညနေ3နာရီခန့်မှာရော့ကတ်နှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အင်အား40ခန့်ရှိတဲ့ကျမ်းပတ်စစ်သားတွေရှိရာနေရာကိုတိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်ထိခိုက်သေဆုံးမှုရှိနိုင်ပေမဲ့အသေးစိတ်မသိရသေးပဲစုံစမ်းနေစေလို့အသိပေးထားပါတယ်။ဒီတိုက်ခိုက်မှုကိုနထိုးကြီး People Defend Force မြင်းကျန်ခရင်အမှတ်4နဲ့မြင်းကျန်ခရင်အမှတ်10တိုင်းရင်းတို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီး PDF တွေကိုစိန်ခေါ်လေးရှိတဲ့ညောင်ဦးမြို့နယ်ကုတော်ကြီးရွာအုပ်ချုပ်မှုပြစ်ခတ်ရှင်းလင်းခံရတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မန္တလေးတိုင်းညောင်ဦးမြို့နယ်အတွင်းမှာရှိတဲ့ PDF တပ်ဖွဲ့ဝင်တွေကိုစိန်ခေါ်လေးရှိတဲ့ကုတော်ကြီးရွာအုပ်ချုပ်မှုဇော်လင်းဦးပြစ်ခတ်ရှင်းလင်းခဲ့တယ်လို့21 Began People Defense Force ကထုတ်ပြန်ထားပါတယ်။ကုတော်ကြီးရွာအုပ်ချုပ်မှုဇော်လင်းဦးကိုနိုဝင်ဘာလ17ရက်ည9:45မိနစ်ချိန်ကမှပြစ်ခတ်ခဲ့တာဖြစ်ပြီးနေရာမှာတင်သေဆုံးသွားတယ်လို့ဆိုပါတယ်။သေဆုံးသွားတဲ့ဇော်လင်းဦးဟာစစ်မှုထမ်းဥပဒေကိုအကြောင်းပြပြီးပြည်သူလူထုပုံငွေညှစ်တာလူငယ်တွေကိုအတင်းအဓမ္မစစ်မှုထမ်းဖို့ဖိအားပေးစေခိုင်းတာအကြမ်းဖက်စစ်ကောင်စီရဲ့သကောင်စင်းကောက်ယူရာမှာပူးပေါင်းပါဝင်တွေလှုပ်ဆောင်ခဲ့ပြီး PTF ကိုလည်းမကြာခဏဆိုသလိုစိန်ခေါ်လေးရှိသူလို့သိရပါဗျ။ကုရောကျေးရွာအုပ်ကြီးဟာတနက်နဲ့၄ချက်ပြစ်ခတ်ခံရပြီးဒေသုံသွားချိန်မှာသူ့မိမကထွက်ပြေးသွားတယ်လို့လည်းသိရပြီးအလောင်းကိုလည်းမနေ့ကနိုဝင်ဘာလ12ရက်မနက်ပိုင်းအထိလာကောက်တဲ့သူမရှိဘူးလို့ဒေသနေသူတွေကဆိုပါတယ်။ဒေသုံသွားတဲ့ကုရောကျေးရွာအုပ်ချုပ်မှုရဲ့သမီးဖြစ်သူဟာလည်းညောင်ဦးရဲစခန်းမှာတောင်းဝန်ကြနေပြီးဒေသနေပြည်သူလူထုအပေါ်မောက်မောက်မမဆက်ဆံကမြင်းပန်းနှိမ့်ဆက်နေသူဖြစ်တာကြောင့်သူ့ရဲ့ကားကိုလည်းမိုင်းခွဲတိုက်ခိုက်ခံရရတယ်လို့သိရပါဗါး။အ အကြံပေးစစ်ကောင်စီနဲ့ပေါင်းပြီးပြည်သူလူထုပေါ်နှီးမျိုးစုံနဲ့နှိပ်စက်ယုံမာနေတဲ့စစ်တပ်ထောက်တိုင်တွေနဲ့လက်ပါစီတွေကိုဆက်လက်တိုက်ခိုက်ရှင်းလင်းသွားမယ်လို့ညောင်မြို့နယ်ပကဖတက်ကွဲ3 21 Began People Defense Force ကထုတ်ပြန်ထားပါတယ်ခင်ဗျာ။ကုဒကဟာခါမြို့နယ်မှာလေးလာတွင်စစ်သား53ဦးသေဆုံးပြီးရဟယင်တစင်ဖျက်ဆီးနိုင်ခဲ့တယ်လို့ CTF ဟာခါဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ကဟာခါမြို့နယ်မှာလေးလာတွင်စစ်သား53ဦးသေဆုံးပြီးစီဟဲ့ရင်ဒဇင်းကိုပါဖြတ်စီနိုင်ခဲ့တယ်လို့ CTF ဟာခါကအတိပေးထုတ်ပြန်ပါတယ်။အခုနှစ်ဇူလိုင်လ12ရက်ကနေနိုဝင်ဘာလ12ရက်ထိလေးလတာကာလတွင် CTF ဟာခါရဲ့စီရစ်လှုပ်ရှားမှုမှတ်တမ်းအချင်းချုပ်ကိုထုတ်ပြန်ရမှာအခုလိုတီးပေးလိုက်တာဖြစ်ပါတယ်။ဒီကာလတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေမှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်53ဦးသေဆုံးပြီး6ဦးအရှင်ဖမ်းမိက14ဦးဒဏ်ရာရရှိစေခဲ့တယ်လို့ဆိုပါတယ်။ဒါပြင်ဟာခါမြို့နယ်အတွင်းမှာတာဝန်ကျနေတဲ့ရဲ73ဦးနဲ့စစ်သား4ဦးစုစုပေါင်း18ဦးCTF ဟာကာတဲ့လက်နက်ချအလင်းဝင်ခဲ့တယ်လို့လည်းအသိပေးပါတယ်။တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့တွေကိုင်းတဲ့တနက်43လက်သိန်းစီရရှိခဲ့တယ်လို့အလင်းဝင်လာတဲ့တပ်ဖွဲ့တွေကလည်းတနက်9လက်ယူဆောင်လာတဲ့အတွက်60မမ M15 နဲ့ M79 အပါဝင်လက်နက်မျိုးစုံ52လက်ရရှိခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါပြင်စစ်ကောင်စီရဲ့ MI17 ရဟန်းတစ်စင်းကိုလည်းအမိပိုင်းပျက်စီးအောင်ပစ်ခတ်နိုင်ခဲ့တယ်လို့သိရပါတယ်။ဒါပြင်ထန်တလန်ဘက်ကိုစစ်ကောင်စီတပ်ဖွဲ့တွေစစ်ကူမသွားနိုင်အောင်ဂျပန်82ရက်တာစီပိတ်ပင်နိုင်ခဲ့တယ်လို့ CDF ဟာကာကအသိပေးထားပါဗျ။အခုလိုဟာကာမျိုးကနေထန်တလန်မျိုးကိုစစ်ကောင်စီတပ်ဖွဲ့တွေစစ်ကူမသွားနိုင်အောင်ပိတ်ဆို့တာစီတာဟာချင်းတော်လိုင်းတပ်တွေဘက်ကထန်တလန်မျိုးကိုသိမ်းပိုက်နိုင်ဖို့ဖြစ်တယ်လို့သိရပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီရင်သတင်းများကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမော်မှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါ2024ခုနှစ်နိုဝင်ဘာလ13ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်။ကျွန်မကတော့ຫນွေဦးမော်မှ American ပြည်တော်စုတက်ဆက်ပြည်နယ် Dallas မြို့မှာမြန်မာ community နဲ့တွဲဆုံပွဲသို့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာနဲ့လူခွင့်ရေးဒုတိယဝန်ကြီးဦးအောင်ကျော်မှုတို့တက်ရောက်မဲ့တရင်ကိုတင်ပြပေးပါမယ်။ American ပြည်ထောင်စုတက်ဆက်ပြည်နယ် Dallas မြို့မှာမြန်မာ community နဲ့တွဲဆုံပွဲသို့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာနဲ့လူခွင့်ရေးဒုတိယဝန်ကြီးဦးအောင်ကျော်မှုတို့တက်ရောက်မယ်လို့နိုဝင်ဘာလ13ရက်မှာလူခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မှုကတည်ပြီးဆိုထားပါတယ်။ဒီလနိုဝင်ဘာ24ရက်နေ့ American ပြည်ထောင်စုတက်ဆက်ပြည်နယ် Dallas မြို့မှာဒေါက်တာဆာဆာနဲ့တူမြန်မာ community နဲ့တွဲဆုံပွဲလို့အသိပေးဆိုထားပါတယ်။ NGO ဝင်ကြီးများမှ American ပြည်ထောင်စုတို့လူသဘောကြီးစင်ဖြစ်ရောက်ရှိနေကြခြင်းပဲဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမဟာချိုင်း online တွင်ရောက်ရှိနေသောမြန်မာ MOU လူသမားအယောက်90ရဲ့လူသမားရေးကိုဖြည့်ရှင်းပေးခဲ့တဲ့တဲ့တင်ကိုဆက်လက်တင်ပြပေးပါမယ်။ထိုင်းနိုင်ငံမဟာချိုင်း online တွင်ရောက်ရှိနေတဲ့မြန်မာ MOU လူသမားအယောက်90ရဲ့လူသမားရေးကိုဖြည့်ရှင်းပေးခဲ့တယ်လို့နိုဝင်ဘာလ13ရက်မှာ NUG လုံတမဝန်ကြီးဌာနကဖော်ပြပါတယ်။ထိုင်းနိုင်ငံမဟာချိုင်းအွန်ラインနဲ့ရောက်ရှိနေသောမြမ MOU လုံတမမြို့သမီ25ယောက်နဲ့မြို့သား25ယောက်စုစုပေါင်းအယောက်90သည် agency တစ်ခုနဲ့ပထုံဌာနေသို့ရောက်ရှိလာကဆောက်လုပ်ရေးအလုပ်များရှိ၍ငါးတက်တိုင်းထက်ပေးမယ်လို့ agency မှပြောဆိုခေါ်ဆောင်သဖြင့်မဟာချိုင်းအွန်ラインသို့စက်တင်ဘာလ21ရက်နေ့တွင်ရောက်ရှိခဲ့တယ်လို့သိရပါတယ်။လူသမားများဟာမိမိတို့ပတ်စံဖြင့်အခန်းများ900ပြီးအေဂျင်စီထက်ပေးမဲ့အလုပ်ကိုဆောက်လာခဲ့ပြီးမှတစ်လကြာမြင့်လာခဲ့ပေမဲ့အလုပ်များမလုပ်ရသဖြင့်တိုင်ကြလာတာကြောင့်လူသမားများနဲ့တွားရောက်တွေ့ဆုံပြီးအေဂျင်စီဘက်မှကိုယ်စားလှယ်ကိုခေါ်ယူညှိနှိုင်းခဲ့ရာအေဂျင်စီမှလူသမားများအား14ရက်အတွင်းမဟာချိုင်းရှိ9တက်တာစက်ယုံတရုံမှလုပ်ပေးသွင်းပြီးဖြစ်ကြောင်းနဲ့တမရက်အလုပ်မဆင်ရပါကစမတ်ငွေချင်းနဲ့ဘိုင်းချက်အော့ကိုပြန်ထုတ်ပေးရန်အေဂျင်စီနဲ့လူသမားများကြားသဘောတူညီမှုရရှိခဲ့သည့်အထိညှိနှိုင်းဆောင်ရွက်ပေးခဲ့တယ်လို့ဖော်ပြပါရရှင်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တက်ကမျော်လင့်ခြင်းရန်ကုန်ခံမင်းပြုလုပ်နေတဲ့တရင်ကိုဆက်လက်တင်ပြပေးပါောင်းမယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တက်မှရဲဘော်များကိုလက်နက်တပ်စင်နိုင်ရေးအတွက်မျော်လင့်ခြင်းရန်ကုန်ခံမင်းပြုလုပ်နေတယ်လို့ခံမင်းတာဝန်ရှိသူတွေထံကသိရပါဗျ။နေမာလ10ရက်ကနေဒီဇင်ဘာလ31ရက်ထိပြုလုပ်သွားမယ်ဆိုပါခံမင်းကလည်းလက်နက်အလက်တရာတပ်စင်သွားနိုင်မှုမျှော်မှန်းထားတယ်လို့ဆိုပါတယ်။ရန်ကုန်ကိုမြေမြေရအောင်ဒီအရေးကိုကျွန်တော်တို့တွန်းနိုင်မယ်လို့ယုံကြည်ပါတယ်။တင်တင်မြတ်တဲ့ကာကွယ်ရေးပစ္စည်းတွေရလာတဲ့အခါကျရင်ကုတက်ပူပြီးအရာဝတွေတော်လင်းအရာစုတွေနဲ့ပူတွဲပြီးစစ်စင်ရေးများကိုလှုပ်ဆောင်သွားပါမယ်။အဲ့ဒီတော့လေပြည်သူတွေကဝိုင်းဝန်းထောက်ပံ့ကူညီကြပါလို့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံပြန်ချိုင်းတာဝန်ခံရဲဘော်ခင်းကပြောပါရယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအောက်တိုဘာ19ရက်နေ့မှာရန်ကုန်တောင်ပိုင်းခရိုင်အတွင်းကခရမ်းမြို့နယ်၊သုံးခွာမြို့နယ်၊ ၊စောင့်တန်းမြို့နယ်တို့မှပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့တကုတ်စေကမ်းမြို့နယ်ကတော်လင်းရဲဘော်များပူးပေါင်းပြီးပြင်ဆင်ဖွဲ့စည်းခဲ့တာပဲဖြစ်ပါတယ်။လက်ရှိမှာ NGO ကာကွယ်ဝန်ကြီးဌာနတောင်ပိုင်းနယ်စစ်ဒေသကွဲ2ရက် COC အောက်ကနေတပ်ခွဲနှစ်ခုနဲ့လှုံ့ရှားနေပြီးမဟာမိတ်တော်လင်းရဲတပ်ဖွဲ့များညီနောင် EOS များနဲ့စီရဲလှုံ့ရှားမှုများပူးပေါင်းဆောင်ရွက်နေတယ်လို့သိရပါတယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာရန်ကုန်နဲ့ဆက်ဆက်ဒေသတွေမှာ UG လှုံ့ရှားမှု184ကြိမ်စစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲ46ကြိမ်တိပေါ်ဆောင်ထားနိုင်ခဲ့တဲ့တပ်ဖွဲ့တစ်ခုလည်းဖြစ်ပါတယ်။ခုကံပေမှာပါဝင်ထောက်ပံ့ကူညီလိုပါကညွန်လင်းချင်းရန်ကုန် Facebook စာမျက်နှာမှာဖော်ပြထားတဲ့နိုင်ငံတကာ fundraiser များမှဖြစ်စေ Facebook page မှာဓာတ်ရိုက်ဖြစ်စေဆက်သွယ်ပြီးပါဝင်ထောက်ပံ့နိုင်မှာဖြစ်ပါတယ်ရှင်။ဂျမစီယုစုနဲ့၎င်းရဲ့လက်ပါစီများကြောင့်နယူးဒေါ်လင်ကာလာတွင်ထိဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း6000နီးပါးရှိလာတဲ့တရင်ကိုဆက်လက်တင်ပြပေးပါဦးမယ်။ဖေဖော်ဝါရီလ1ရက်2022ခုနှစ်မတရားဆီယာနာလူမှုဖြစ်စဉ်စတင်ချိန်ကနေနိုဝင်ဘာလ12ရက်2024ခုနှစ်အထိဂျမစီယုစုနဲ့၎င်းရဲ့လက်ပါစီတွေကြောင့်နယူးဒေါ်လင်ကာလာတွင်ထိဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှ5940ဦးရှိခဲ့ပြီဖြစ်တယ်လို့ AABB ကဖော်ပြပါတယ်။ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖမ်းဆီးခံရသူစုစုပေါင်း 19,662 ဦးရှိပြီးအဲ့ဒီထဲမှာ 11,105 ဦးမှာထိမ့်သိမ်းခံရဆဲဖြစ်တာထိမ့်သိမ်းခံရသူများအနက်မှာ 9,509 ဦးမှာထောင်နဲ့ချမှတ်ခံထားရပါတယ်။ဂျမစစ်ကောင်စီတပ်များဟာရဲသားများကိုနေမျိုးများမှာဖမ်းဆီးတပ်ဖြတ်မှုများလည်းပုံမှန်တိုးမြှင့်လှုံ့ဆော်လာပါတယ်ရှင်။Fighter Data Fire ရုပ်ရှင်ကိုလာမဲ့ဒီဇင်ဘာလ1ရက်နေ့စင်ကာပူနိုင်ငံခါနီဗယ်ရုပ်ရှင်ကို Golden Mind Tower မှာပြသသွားမယ်တဲ့ကိုလည်းတင်ပြပေးပါမယ်။ Fighter Data Fire ရုပ်ရှင်ကိုလာမဲ့ဒီဇင်ဘာလ1ရက်နေ့တနင်္ဂနွေနေ့နေ့လယ်2နာရီချိန်မှာစင်ကာပူနိုင်ငံခါနီဗယ်ရုပ်ရှင်ကို Golden Mind Tower မှာပြသသွားမှာဖြစ်ပြီးလက်မှတ်တွေကို online ကနေစတင်ဝယ်ယူလို့ရနိုင်ပြီလို့သိရပါဗျ။ဒီရုပ်ရှင်မှာစစ်တပ်ကိုဂျမဖက်အာနာဖီဆန်ခဲ့ကြတဲ့ CDM မွန်းနှမ်းများ၊ရေပြင်တော်လိုင်းရဲဘော်ရဲမီများ78နိုင်ငံရေးမျိုးဆက်များနိုင်ငံရေးတက်ကြွလှုံ့ရှားသူလူငယ်များဖြင့်ဒီအောင်သွေးဆုံလင်းစွာပါဝင်အားဖြင့်ရိတ်ကူးထားကြပြီးဖြစ်မှန်ခြေခံတော်လင်းရုပ်ရှင်ကားကြီးဖြစ်တယ်လို့သိရပါဗျ။စင်ကာပူရုပ်ရှင်စင်စာဖွဲ့က NC60 သတ်မှတ်ပေးထားတာဖြစ်လို့အသက်16နှစ်ပြည့်ပြီသူတိုင်းလာရောက်အားပေးကြည့်ရှုလို့ရတဲ့အပြင် English Subtitle လည်းပါဝင်ပါတယ်ရှင်။ခုတင်ပြပေးခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်။နိုဝင်ဘာလ14ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနှင့်အလယ်ပိုင်းတို့တွင်မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နှင့်တောင်ပိုင်းဒေသများတွင်လည်းမြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါသည်။မြောက်လေအင်းများသည့်မြန်မာနိုင်ငံမြောက်ပိုင်းနှင့်အလယ်ပိုင်းမှတဆင့်မြဝကျွန်းပေါ်အထိဆင်းသက်လာပြီးညဘူးချိန်များအနည်းငယ်ဆက်လက်ကြာဆင်းလာနိုင်ပြီးညအခအေးပူလာနိုင်ပါသည်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်းနဲ့မကွေးတိုင်းတို့တွင်နံနက်ပိုင်း၌မြူတူများကြာဆင်းနိုင်ပါသည်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်အနောက်လေပိုင်းနှင့်တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးဇမင်္ဂလားပင်လယ်နှင့်ကပ်ပလီပင်လယ်တို့တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။မိုးချီနေမှာချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရီတိုင်း၊ပဲခူးတိုင်း၊ကရင်ပြည်နယ်၊ကရင်နီပြည်နယ်၊မွန်ပြည်နယ်နှင့်တနင်္သာရီတိုင်းတို့တွင်နေရာကွက်ကြားမိုးရွာနိုင်ပါသည်။ကြံဒေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။ပင်လယ်ပြင်အခြေအနေမှာမြမပင်လယ်ပြင်တွင်လေသည့်အရှိတောင်ဘက်မှာတနအီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်ရှင
်။ Video NUG ကိုနားဆင်နေကြတဲ့သောတာရှင်များရှင်အခုတခါတော်လန်ရေးတီဂီတာအစီအစဉ်မှာတော့စလိုင်းထန်ကီရေးထားပြီး My Running တီဆိုထားတဲ့ PDF ဒုကူကူဆိုတဲ့တော်လန်ရေးတည်တခြင်းလေးကိုနားဆင်ရမှာဖြစ်ပါရဲ့ရှင်
ရေဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့ထုတ်လွှင့်မှုအစီအစဉ်ကတော့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ပဲဖြစ်ပါတယ်။အရှိပိုကင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုနေဦးတတာမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။အချွန်လာဆိုင်ရေဒီယို NUG ကလွှင့်အထောင်ပံစကက်ကေထောင်းအလိုင်းကျုံတယ်ဖာနော်မလော်ဖလော်ထောင်းပါပလုံမှုထောင်းပြတာစကိုင်းတော့စီတော့ချက်ပလက်အနိုင်လက်နော် MOCNT NT လောင်ထောင်းနော် VMB လဒူဖန်တီနီဝိဒါကုံကျုံယူအခအထောင်းဖန်မနေအကလက်ထုံတုံနီဝိဒါနော်ခံပကုံကုံတူဦးထင်လိန်အောင်ဖီတီယလော်ဝိဒါချက်ပလက် MOCNT NT လောင်ထောင်းကို VMB လဒူဖန်တီနီဝိဒါကုံကျုံယူအခအထောင်းဖန်မနေအကလက်ထုံတဝိရောက်နော်စက်သွက်ရတဲ့တဲ့အချက်လက်ဒီနိပညာကုံဒူလောင်ထောင်းခံပကုံကုံတူဦးထင်လိန်အောင်နိုဝင်ဘာ7နေ့တောင်ကဆိုဆယ်မီဒီယာကိုဖီတီးရလော်ဝိဒါစီလို့ကမ္လုတ်တဲ့အမိမ့်မိတ်ကျမချုံးမနဲ့ပယောင်တော့ချက်ပလက်ချက်ပုံပလေးဒီတော့အင်တာနက်မထုတ်တီဝိဒါစီလို့ VVIU တော့ဝိဒါကိုကမ္လုတ်တော့ဝိလူမှုကွန်ရက်ပေးလနေပါတို့ VVI နော်ပိတ်ခွိုင်းဝိဒါစီလို့လာနောက်ဘူးဒီနိပညာယူချက်တာလနေပါနော်တောင်းနေလောင်ပါဝိဒါဒီချက်တီကရအကောင်အလူတူအထအကူပေးမအောတို့ပအန်တီလောင်ထောင်းတော့ VVI လဒူဖန်တင်းနိဝိဒါယာခေါင်းထလာလကိုင်အိုစတဝိဒါယချက်အတာအစီလဖာကောင်တီဒီချပလွန်ကဒီအန်ယူဂျီအစိုးရကလုတ်တယ်လဖာယူမာဝိနီယအဝိထချက်ကျွန်ယူအခအတောင်ဖမနေအကလတုံတဝိယတဝိစာဖီပိုဗီဒာဒီချပလွန်ကဒီကောင်တီနီဝိဒါယစီလောဒီချတိကရအကုံလွယ်မမကမလုတ်တဲ့တောပိမနီတူချက်ပယူအော်ထဝိဒါနောဝွန်တူလောဝိဒါစီလောအန်ယူဂျီအစိုးရစတွက်ရီတတိအချက်လက်ဒီမိပညာကွန်တူလောင်တော့နောဖက်ဒရယ်နဲ့ယူဖန်တီနီဝိယအညာချလောင်တာကိုလူထုချက်ပလက်အနိုင်အကွာပြမတိယထောင်းသူအော်ကီမာဖီဝိဒါစီလိုချက်ပလက်အနိုင်နေပယောင်တာကူးစိတ်တတလှုပ်ချုပ်ရစ်ချက်လောင်ယူတိတ်နီထားဝိဒါကတိတ်နာဖာတူတိတ်နာပီတီဒုတ်ကာကွယ်ရစ်ချက်ပါနော်တိတ်နီဝိဒါချက်ပလက်ပယောင်တာကူးစိတ်ထုံချက်ပိပန်ချက်လောင်ယူတိတ်နီဝိဒါဆိုင်ဖို့တိတ်နာဖာတူတိတ်နာပီတီဒုတ်ကာကွယ်ရစ်ချက်ပါနော်တိတ်နီထားပါယူနိုဝင်ဘာလ7နေ့တောင်ကကန်ယူမုတလိုက်ချက်ပလက်လောဝိဒါစီလိုကန်လီအနိုင်ရဲ့တမဟာဒီမဟာမိတ်တာပုံဒိတာကွန်ပယောင်တာကူးစိတ်တတလှုပ်ချုပ်ရစ်ချက်လောင်ယူနိုဝင်ဘာလခွေတောင်ခါတောင်းဒီတိတ်ခွိုင်းနေလောက်ချက်ရောင်းတော့စီလောတဝိဒါတောက်ချက်လောင်အဖန်ပတောက်လကိုင်းနေထားဝေးပယောင်တာတိတ်နာဖတ်တူတိတ်နာပိတီဒရုတ်ကာကွယ်ရစ်ချက်မှာဆက်တယ်နော်တိတ်နေထားပါစီလောအနိုင်ရဲ့တမဟာတာဝုဒီမဟာမိတ်ပုံဒိတာနော်တိတ်နေထားပါတိတ်နာတယ်လဖာယူမောင်းပြောင်တိုင်းဖက်တန်ကူကြည်ဘူးနေချင်းတွေလို့ဟုတ်ချင်းမမကြည်ဘူးနေချင်းနေလို့ဒရုတ်ချက်ချင်မတန်တူမောင်ပြန်ရိုက်ဖက်တိတ်နာတန်းနိုင်ထုံးပဲတိတ်နေချာပါဝိဒါစီလို့ပယောင်တာကူးစိတ်တတလှုပ်ချုပ်ရစ်ချက်လောင်ယူအနိုင်ရဲ့တမဟာတောင်းဒီမဟာမိတ်တောင်းနော်နိုဝင်ဘာလခုတောင်းခါပတော်လီထောင်းတာဝိဒါယူနိုဝင်ဘာလခွေတောင်းလနေနော်ဒါတိတ်နေခွဲဝိဒါလောက်ချက်ရစီလို့ပယောင်တာကူးစိတ်တတလှုပ်ချုပ်ရစ်ချက်လောင်ယူဒါတိတ်နေဝိဒါခါပယောင်တာသိဝိဒါခိုးကစတိကယောင်လကိုင်းနိုင်ကဘာထိုင်ဝိဒါလပိအောဝိဒါနော်စီလို့ချက်ပလန့်အနိုင်တန်နာပါခါဦးဒီတဝေးရိတ်ခတ်တယ်လက်နဲ့ခဲရင်တယ်ဖာဘာထိုက်ထားမနေလို့ကြုံယူခဲထိုင်ချွေတာခါ I'm all chin nu ye khaye chakha claw wida chaplan no wen ba la atong lu chi kim mun cha nei na ri mini tan chi akha no an sitana chou နာပါခချလောင်ဖလီတဝေတော်တိတ်နာတိခရဲထိုင်ဝိဒါအခရဟဲ့ရင်ကပောင်ယူအမ်အန်ချင်းဝေအေအေခဝိဒါကိုပါထိုင်ဝိဒါနော်အေအေပြောခွင့်ရပုဂ္ဂိုလ်ခိုင်တုခလောဝိဒါစီလောမယောင်တာအမ်နာပါခဌာနချုပ်အနိုင်ဟုံဦးအတိတကုံလွယ်ပါထိုင်လဲနေခေယံရိတ်ခတော်အကလီတဝိဒါဒီရဟဲ့ရလိတ်ခုကပောင်ယူချမ်းအောင်ဩဝိဒါနော်စီလောပလကိုင်ကပောင်ယူလိတ်ခုလောက်ချိတ်လုံခဝိဒါကိုပါဝိဒါကပောင်ယူအခိုင်နော်စီလောထုံချလောင်တာပုံဦးလောင်တိရကုံဩအေမယောင်တာထိတ်ချုပ်ထားချလောင်ဟိုအထောင်အသည်ကလီစင်နောင်းဝိဒါကိုမနိုင်ထားပါချလောင်ကိုလက်ထုံဝိဒါနော်အလောင်ပါတတိလက်ကျုံကိုချူလောင်ဝိဒါနော်တိရပါစီလောပဒေအဟုတ်တိရထားနော်ရဟဲ့ရင်ကျိုင်းလောင်ဝိဒါယူမကွေတိုင်းငဖဲတုတ်ကနော်ကြောက်စတဝအနိုင်ဦးလောထိုင်တုခလောဝိဒါစီလောအန်နပါခချလောင်ပုံကိုလီတဝေလဲနေခရန်ဒီစာနာရိတ်ခရဟဲ့ရင်တန်ကူအောထောထိုင်ဝိဒါကိုအသည်ချပယူအောလီဝိပဒါနော်မကွေတမဟိုချိခိုးဦးထိုင်ချူလောင်ထိုင်နေဝိဒါနော်တရားပါစီလို့ဇပလက်အလောင်ခိုင်ထောင်းနော်ဒေါ်နယ်ထရန်ချမခန့်ဝိဒါအတာအမျိုးသားလုံချုပ်ရေးဆိုင်ရာအကြံပေးမိုင်ဝါနော်မြမအကန်ယူအာယုဆိုင်ဝိဒါမနိုင်တကဇပလက်ချမအန်ခဝေဒေါ်နယ်ထရန်ယူအမျိုးသားလုံချုပ်ရေးဆိုင်ရာအကြံပေးမိုင်ဝါယူမွဲအာယုဆိုင်ဝိဒါမနိုင်လကနော်တရားပါစီလို့အမေရိကန်အစိုးရအတာအမျိုးသားလုံချုပ်ရေးဆိုင်ရာအကြံပေးလကချက်လူလောင်ထားပါအာလူတော်အမမိုင်ဝါယူအပယံအကန်အကျုံးလဖာမပစ်ပယ်ဝိဒါလမွေနော်အမေရိကန်အခြေဆိုင်နိုင်ငံတကာတည်ထိုင်ဌာနလောဝိဒါစီလောဘာချန်ဒီခေါပယံတိခေါအကန်အကျုံးယူအတောပတာပအဝိဒါကုံခေါပယံတိခေါတိဘာချန်တာနေထွနေချစ်လနေဘာမအာယုကီလောင်ပြတ်ထန်ချမကတောပတာပပထဝိဒါနော်လောဝိဒါစီလောဝါခအနောက်ကချလောပယံတောက်တာယူချက်တောင်းဤချက်တောင်းပါအခုတ်တာတိအလူတူဂျီနောလာအရင်အမြင့်လောက်ချစ်လဖာကပိုင်မနီထဝိဒါအမချက်လူလောင်ခါဝဲထောက်ခေါထဝိဒါမနေလကနော်စီလောချက်အကန်အကျုံးအကျုံယူအော်အမေရိကန်ခေါပယောင်အကန်ချက်လုတ်စော့ချက်မနေဒီခေါပယောင်အကန်ယူချွန့်အစိုးရတောင်းတော့စတုပတာပါမမနီဝိဒါအမအကောင်ချက်မကလူလောင်အတာအတာမိုက်ဝတ်အပေါင်းကူယူဂီဂီဘဝစနေအောင်ထပါအော်ဝိဒါနော်လောဝိဒါစီလောချွန့်နာကလူအန်ယူဂျီရေဒီယိုစတောက်လေတပူဝဲမူပါခမလို့တဲ့ကူရတဲ့ချက်ခုတ်ချက်တာဒူမလော့ဆိုင်
တရားမှုကိုစံကျင်သောတွင်ဦးပန်းများဖွယ်လန်းသည်ဒီသူအာနာပြည်သူများတရားရှိဖို့လိုအပ်သည်ဒီသူနဲ့ပြည်သူကြားကပေါင်းကူတရားစင်ဖြစ်ဖို့ရည်ဒီသူစီကို
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz ညပိုင်း၈နာရီခွဲမှာ25.1 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မေဒါမီမေဆိုရီစက်တော်ရီတရင်အချက်နယ်ရုပ်ပညာဝန်ကြီးဌာနကထုတ်လွှင့်တဲ့ဗီဒီယိုအန်ယူဂျီဖြစ်ပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ဗီဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်